ကောင်းပါပြီခင်ဗျာမုံရွာမြို့နယ်စားလင်းကြီးခရိုင်အတွင်းကလက်ဗရောင်းကျင်းနီစီမံကိန်းရပ်ဆိုင်ပေးဖို့ဆိုပြီးတောင်းဆိုခဲ့တဲ့တပိတ်စခန်းကတန်ကားတော်တွေကိုအာဏာပိုင်တွေကအင်အားသုံးဖြုတ်ခွင်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတဥဆောင်တောင်းပန်ဖို့မြန်မာနိုင်ငံလုံးဆိုင်ရာရဟန်းအဖွဲ့တွေကတောင်းဆိုဆန္ဒထုတ်ဖော်မှုတွေပြုလုပ်နေကြတာပါအခုလိုတောင်းဆိုမှုတွေဟာလက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုထိခိုက်လာနိုင်ပြီးတော့ရန်ကုန်ရန်ကျင်းတုံ့နှင်းရာရောက်တယ်လို့ဆရာတော်ကြီးတွေကပြောဆိုလာခဲ့ပါတယ်မန္တလေးမြို့မြောက်ရီမြင့်ကြီးကျောင်းနိုင်ဗရဏဆရာတော်ဦးအရိယဝန်သားဘီဝန်သားကတန်ဃာတွေဆန္ဒပြမှုနဲ့ပတ်သက်ပြီးသူ့တဘောတာကိုအခုလိုမိန့်ပါတယ်
။ဆော့ဖီယာပြောတာဆုံးမတာရှိတယ်လေ။ငါ့ကိုဆေးရီးခဲ့တယ်။ငါ့ကိုသိစေခဲ့တယ်။ငါ့ကိုဒုက္ခပေးခဲ့တယ်။ဒီလိုအတွေးတွေတွေးကြရင်နဲ့ရန်မျိုးတွေဆိုဘယ်တော့မှပြေးမှာမဟုတ်ဘူးတဲ့
။အခုလိုဆန္ဒထုတ်ပေါ်မှုတွေကိုခਿੱတရက်ဆိုင်ထားပြီးတော့လက်ဗရောင်းတောင်စုံစမ်းစစ်ဆေးကော်မရှင်ကတစုံတရာအဖြစ်ဖြတ်ပေါ်လာမှသာတောင်းဆိုမှုတွေပြုလုပ်သွားတဲ့နယ်လို့ဆရာတော်ဦးအရိယဝန်သားဘီဝန်သားကမိန့်ကြားခဲ့ပါသေးတယ်။
ဒီကြရီကဒေါ်စုပြောတာပြီလေစုံစမ်းစစ်ဆေးရေးတွေဝင်နေတယ်နော်ဆက်ပြီးတော့ဥပဒေကိုနားမလည်ကြတာလို့ဖုန်းညက်တော့မြင်တာပဲ
ပြည်သူလူထုကိုယ်စားလှယ်တဦးလည်းဖြစ်လက်ဗရောင်းတော်ကျင်းနီစီမံကိန်းစုံစမ်းရေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကလည်းဆန္ဒထုတ်ဖော်မှုဟာအကြောင်းရင်းခိုင်မာဖို့လိုပြီးတော့အတိတ်ပဲရှိဖို့လိုတယ်လို့လည်းလက်ဗရောင်းတော်အရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ထဲမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားထားတာရှိပါတယ
်ဘယ်မှာလို့ဆိုတော့ဟိုအန်တီဂျင်နာဘာအတွက်ဆန္ဒပြန်နေလဲဆိုတော့သိကြပါလားအဲ့တော့ဘာအတွက်စာတော့ပြနေလဲဆိုတော့တိလို့ကျူလို့ရှိရင်ဒီစာတော့ပြသူတွေရဲ့အဲလိုအပ်ချက်ဒီစာတော့ပြသူတွေရဲ့သဘောထားတွေကိုနားလည်လို့ရှိဆိုရှင်ပို့ပြီးတော့အဖြစ်တရားလုပ်နိုင်မှာပေါ့အဲ့တော့အဲ့ဒီဟာတော့အရေးကြီးပါတယ်နောက်ပြီးတော့ကျမတို့အနေနဲ့တော့ဘယ်လိုလဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးကိုကူးထိတ်ထားတယ်ကူးထိတ်ထားမယ်ဒါပေမဲ့လည်းနားလည်မှုနဲ့အားလုံးအဆင်ပြေရေးကိုလည်းဒီဘက်ကိုကူးညီပြီးတော့လုပ်တော့မှာပါ
မြန်မာနိုင်ငံလုံးဆိုင်ရာတန်ခါအရေးဥဆောင်ကော်မတီကဆရာတော်တူဦးဖြစ်တဲ့ဦးတော်ပိတာကတော့တန်ခါတော်ရီဆန္ဒထုတ်ပေါ်တာဟာတာဝန်ယူတတ်တဲ့အစိုးရတရက်လူကြီးလူကောင်းပိတာတဲ့အစိုးရတရက်လိုအမားကိုဝန်ခံဖို့တောင်းဆိုနေတာဖြစ်တယ်လို့မိန့်ကြားပါသေးတယ်
ဆန္ဒပြောခဲ့ပြီးသားပါပဲအမားလုတဲ့သူတွေကတောင်းမှန်ရမယ်ကိစ္စကအမားလုတဲ့သူတွေရဲ့တောင်း
တောင်းမှန်
တဲ့ကိစ္စကဦးတို့ဒီလူရင်ကြည့်မှုမှာအရန်ရေးပါတယ်ဆိုတာဦးတို့ခဏပြောခဲ့ပြီးပြီဒီမိုကရေစီချုံရတဲ့နိုင်ငံတွေမှာတောင်းမှန်တဲ့လေထားတွေကြီးတယ်နောက်တစ်ခုကတစ်ခုလုပ်ပြီးလို့ရှိရင်အမားလုပြီးလို့ရှိရင်ဝန်ချဟိုပြောမှာတောင်းယူရတဲ့သက်တည်ပေါ့ဗျာ
သူတို့ဆန္ဒပြနေရတာဟာတန်ခါတုအတွက်ဖြစ်တယ်ဆိုတာကိုဆန္ဒပြမှုတွေကိုမထောက်ခံတဲ့ဆရာတော်တွေသိစေချင်တယ်လို့မိန့်ပါတယ
်ခုလုံနေတာကတူးတယောက်ကိုခံစားချစ်လို့လုံနေမှာမဟုတ်ဗျာတန်ခါတုတည်းလုံကိုစောရခံလုံနေတာဟုတ်ပြီအဲ့လိုဆိုလို့ရှိရင်ဥသရနိုင်ငံကိုတခြားနိုင်ငံတစ်ခုကနေပြီးတော့အဲ့လိုဂျန်ဆာကျူးကျော်မယ်ဆိုလို့ရှိရင်ဥသရရဲ့ပြည်နယ်တစ်ခုကိုတခြားနိုင်ငံသိမ့်ပိုက်မယ်ဆိုလို့ရှိရင်အဲ့ဘုံကြီးတွေအဲ့စကားပြောမလားအဲ့လူတွေအဲ့စကားပြောမလားဆိုတော့ဥသရမေးဖို့ပြထုတ်ချင်ပါလား
နိုင်ငံတော်သမ္မတကိုယ်တိုင်ဦးဆောင်ပြီးလက်ဗရောင်းတောင်တပိတ်စကန်တွေမှာဒဏ်ရာရခဲ့တဲ့တန်ခါတော်တွေကိုပြန်လည်တောင်းပန်ဖို့ဆိုပြီးမြန်မာနိုင်ငံအနှံ့အပြားကတန်ခါတော်တွေတောင်းဆိုနေကြတာဖြစ်ပါတယ်ဒီကနေ့မှလည်းနိုင်ငံတော်သမ္မတကိုယ်တိုင်ဦးဆောင်တောင်းပန်ဖို့တောင်းဆိုချက်တွေကိုမြို့အချို့ကတန်ခါတော်တွေစုဝေးပြီးဆက်လက်တောင်းဆိုမှုတွေပြုလုပ်ခဲ့ကြပါသေးတယ်ခင်ဗျာ